ကာဇာကမ်းမြောက်ဒေသမှာဒီပါလက်စတိုင်းဟာမတ်စစ်သွေးကြွားတွေကိုစစ်ဆင်နေတဲ့အစ္စရေးစစ်တပ်အနေနဲ့သူတို့တောင်းထားသမျှဒီလက်နက်အားလုံးကိုတော့မပေးရသေးဘူးလို့အမေရိကန်စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်အစ္စရေးအတွက်ဘာလက်နက်ပေးမလဲဆိုတာသူအကြံပြုထားပေမဲ့နောက်ဆုံးဘလို့စစ်ရေးထောက်ပံ့ပေးမယ်ဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့အမေရိကန်စစ်ဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး CQ Brown Jr. ကပြောကြားခဲ့တာပါပန်တဂွန်စစ်ဌာနချုပ်ကတူလောင်ထားတဲ့လက်နက်တွေကိုပေးဖို့အတွက်ဆိုရင်အမေရိကန်စစ်တပ်ရဲ့စစ်ရေးအသစ်ဖြစ်မှုအပေါ်ဘလို့ထိခိုက်နိုင်မလဲဆိုတာအခြေခံပြီးတော့မှဆုံးဖြတ်မှာဖြစ်တယ်လို့ George Washington တက္ကသိုလ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာသူကပြောကြားခဲ့တာပါကာဇာကပါလက်စတိုင်းပြည်သူတွေအလွန်မင်းလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးနိုင်ဖို့စစ်ရေးအထောက်အပံ့နဲ့အပေးအယူလုပ်ဖို့တိုက်တွန်းပြောကြားမှုတွေရှိနေချိန်မှာပဲသူကအခုလိုပြောခဲ့တာဖြစ်ပါတယ်။အစ္စရေးတောင်းသမျှလက်နက်တွေမပေးတာကအဲ့ဒါကြောင့်လားလို့သတင်းတောက်တွေကမေးတာကိုတော့အမေရိကန်စစ်ဦးစီးချုပ်များရဲ့အကြီးအကဲကအားလုံးကိုပေးနိုင်တဲ့အင်အားမရှိတာကြောင့်ရောပေးခွင့်မရှိတာကြောင့်ရောအခုလက်ရှိမှာပေးဖို့ဆန္ဒမရှိတာကြောင့်ပါဖြစ်တယ်လို့တုံ့ပြန်ဖြေကြားခဲ့ပါတယ်ရှင်။